ဂါဇာမှာဟာမတ်စစ်သွေးကြွတွေကဖမ်းထားတဲ့စာကန်တွေကိုလေးရကြပြစ်ခတ်ရစရေးစတင်ပြီးတဲ့နောက်အစောဆုံးလွတ်ပေးလိုက်မယ်လို့မျှော်လင့်ထားကြပါတယ်။ဂျာတာပရိမ်နဲ့ဆန်နိုင်မှာအပြစ်ခတ်ရတရဆာမှာပါ။ဟာမတ်ကအမျိုးသမီးနဲ့ကလေးတစားက50ကိုအစ်စ်လိုက်လွတ်ပေးပြီးအစ္စရေးကပါလက်စတိုင်းအကျဉ်းသား150ကိုလွတ်မယ်လို့ဂျာဝင်ညီနိုင်ပေးခဲ့တဲ့ကာတာနိုင်ငံကပြောပါတယ်။ဖန်ထားတဲ့အမေရိကန်၉ယောက်ပါလာလိုက်မယ်လို့လည်းယုံကြည်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကဆိုပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကာတာနိုင်ငံရဲ့ခေါင်းဆောင်တမင်ဘယ်ဟာမက်အန်တနီနဲ့အီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီတို့ကိုကျေးဇူးတင်စကားပြောကြလိုက်ပါတယ်ခုလိုအပြစ်ရပေးတဲ့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကိုလည်းချီးကျူးစကားဆိုလိုက်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နာတန်ယာဟုကတော့ဒီမှန်းချက်ပေါက်သည့်အထိအပြစ်ရကာလပေးတာနဲ့ဆက်လက်တိုက်ခိုက်သွားမယ်လို့ပြောလိုက်ပါတယ်ဟာမတ်ချက်တိုက်ရတဲ့အုပ်ချုပ်ရေးစွမ်းကြီးကိုပြက်စီးရေးနဲ့တစားကန်တွေပြန်လာရေးဟာအစ္စရေးရဲ့ရည်မှန်းချက်ပန်းနိုင်ဖြစ်ပါတယ်။ဗိုလ်ထုနေကအစ္စရေးကဂါဇာတောင်ပိုင်းခန်ယူတီစပြုတ်ကိုလေကြောင်းကတိုက်ခိုက်ခဲ့ရမှာကလေးတွေအပါဝင်လူ18ယောက်သေဆုံးခဲ့ပြီးမြောက်ပိုင်းဂါဇာမှာတော့အလောင်း60နဲ့လူ100ဒဏ်ရာနဲ့ကမဲလ်အက်ဒဝမ်ဆေးကိုရောက်လာခဲ့ကြောင်းဟာမတ်အစိုးရကြားမရေးဌာနကပြောပါတယ်။